ဟုတ်ကဲ့ဦးခွန်မြင့်လွန်းခင်ဗျာအခုဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေပြီးတော့23ရက်နေ့တုန်းကဖိလစ်ပိုင်နိုင်ငံနိုင်ငံသားရဲ့ကော်မတီရှိမောက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကြားနာပွဲကိုပြုလုပ်ခဲ့တယ်လို့သိရပါတယ်ဦးခွန်မြင့်လွန်းအနေနဲ့ပေါ့လေဘာတွေများထွက်ဆိုခဲ့ပါလဲခင်ဗျာ
အော်အဓိကကတော့ကျွန်တော်တို့စစ်အာဏာရှင်အုပ်စိုးမှုကိုချုပ်ငိမ့်စေပြီးတော့သမိုးစီပေါ်ထွန်းဖို့လူ့ခွင့်ရေးပေါ်ထွန်းဖို့ကျွန်တော်တို့ရှစ်လေးလုံးမှာပြည်သူတရက်လုံးကနေပြီးတော့ဒါတောင်းဆိုခဲ့တာဖြစ်တယ်။ဒါပေမဲ့လို့အခုအနှစ်20ပြည့်လာပြီးဖြစ်တဲ့ကံအောင်ကျွန်တော်တို့အတိုင်းပြည်မှာဖိနှိပ်မှုတွေရက်စက်မှုတွေရှိပြီးတော့အဲ့ဒီကျွန်တော်တို့68ကတောင်းဆိုခဲ့တောင်းဆိုချက်ကကိုနေတဲ့ဒီကိုမပေါ်လွင်သေးဘူး။ပြီးတော့အခုအထူးသဖြင့် ASEAN ရဲ့ဒီ constructive engagement ကပမာဒီအတွက်ကိုအတုံးမဝင်တော့ဘူး။ဒီဟာအလုံးမဖြစ်တော့ဘူးဆိုတော့ကျွန်တော်အဓိကထားပြီးတော့ပြောပါမယ်။အဲနောက်ခုကတော့ယင်ဒီကျွန်တော်တို့အတိုင်းပြည်မှာအကျဉ်းမှနှိပ်စက်ခံနေရတယ်ဆိုတာကိုဥပမာအနေနဲ့ကျွန်တော်အစ်စ်ဂျိုရစ်ကမှာကျွန်တော်9ရက်နဲ့9ညဗျာခွေးချီပုံပေါ်မှာ9ရက်နဲ့9ညထိုင်ခဲ့ရတာမျက်နှာအုပ်အုပ်တာအဲ့ဒါတွေဥပမာအနေနဲ့ပြောပြခဲ့ပါအဲ့ဒါပြီးတော့ကျွန်တော်အနေနဲ့ဒါအဓိကထားပြီးတော့တိုက်တွန်းခဲ့တာတော့ကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်က2006ခုနှစ်မှာဆုံးဖြတ်ထားတာရှိတယ်ဗမာပြည်သူလူထုရဲ့ဆန္ဒ69နှစ်ရွေးကောက်ပွဲမှာကြားခဲ့ပြီးပြီအဲ့ဒါကိုအတိမတ်ပြုဖို့ဆိုတဲ့ဟာနောက်တစ်ခါကျွန်တော်2009ခုနှစ်မှာလည်းပဲအဲ့ဒီဆုံးဖြတ်ချက်ကိုထပ်ပြီးတော့အတည်ပြုရတာဖြစ်တယ်။ဒါကြောင့်မို့လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအတိုင်းကိုအကောင့်တွေပေါ်ပေးဖို့နောက်တစ်ခါကုလသမဂ္ဂနဲ့ ASEAN အနေနဲ့ကကျွန်တော်တန်းကြီးမှာတကယ်စစ်မှန်တဲ့သုံးဖွဲ့ဆိုင်တွဲဆောင်ဆွေးနွေးပေါ်ပါလောက်အောင်ဆောင်ရွက်ပေးဖို့အဲ့လိုဆောင်ရွက်တဲ့နေရာမှာဖိလစ်ပိုင်အစိုးရအနေနဲ့ ASEAN နိုင်ငံတွေကိုဦးဆောင်ပြီးတော့မှဒီသုံးဖွဲ့ဆိုင်တွဲဆောင်ဆွေးနွေးပေါ်ပါလောက်ဆောင်ရွက်ပေးဖို့ပါ။အဲ့တော့ကျွန်တော်တိုက်တွန်းတာကတော့ယင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုတရားမဝင်ကြောင်းကိုဒါပြင်ညာပေးဖို့ဟာကုလသမဂ္ဂမှာရောအစီအမ်မှာရောတာဝန်ရှိတယ်ဆိုတဲ့အကြောင်းကျွန်တော်တင်ပြခဲ့ပါ။အဲ့တော့တကယ်လို့အဲ့ဒီကတော့အဲ့ဒီတင်ပြချက်ပြီးတဲ့အခါကျတော့ကျွန်တော်ထပ်ပြီးတင်ပြတာတကယ်လို့သုံးဖွဲ့ဆိုင်တွဲဆောင်ဆွေးနွေးရေးစစ်မှန်တဲ့သုံးဖွဲ့ဆိုင်တွဲဆောင်ဆွေးနွေးရေးဟာဗမာပြည်မှာမပေါ်ပေါက်လာခဲ့တော့ဘူးဆိုရင်တော့ကျွန်တော်တို့အနေနဲ့ကုလသမဂ္ဂမှာ Freedom Share Challenge လုပ်မယ်ဆိုတဲ့ဟာကိုပြောခဲ့ပါတယ်။ပြည်ထောင်စု challenge ဆိုတာနားအဖဗမာပြည်ကိုစားပြုတ်နိုင်တဲ့အစိုးရတရားမဟုတ်တော့ဘူးဗမာပြည်ကိုစားမပြုတ်နိုင်တော့ဘူးဆိုတာကိုကျွန်တော်တို့ကုလသမဂ္ဂမှာစိန်ခေါ်ပြီးရင်ဆိုင်သွားမှာဖြစ်ပါတယ်။အဲ့ဒီအကြောင်းကိုလည်းကျွန်တော်ပြောခဲ့ပါတယ်။အဲ့ဒါလို့ Christian Share Challenge ကိုကျွန်တော်တို့ကလုပ်တဲ့အခါကျရင်ဖိလစ်ပိုင်အစိုးရပါဝင် ASEAN နိုင်ငံတကာအစိုးရများအနေနဲ့နောက်တစ်ခါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများအနေနဲ့ကျွန်တော်တို့ကိုထောက်ကူမှုကူညီဖို့အတွက်ကိုလည်းကျွန်တော်အဲ့ဒါကိုပြောခဲ့ပါ
ဒီလိုတင်ပြတဲ့အခါမှာနိုင်ငံသားရဲ့ကော်မတီဝင်အနေနဲ့ဘယ်လိုများတုံ့ပြန်ပါလဲခင်ဗ
ျနောက်ဆုံးအနေနဲ့ကျွန်တော်တို့စကားတစ်ခွန်းပြောတယ်လေပွင့်ပွင့်လင်းလင်းကျွန်တော်ပြောရရင်လို့ကုလသမဂ္ဂနဲ့ ASEAN ကိုကျွန်တော်တို့ပြည်တွင်းမှာရှိတဲ့လူထုကအင်တန်စိတ်ပြတ်နေပါတယ်လို့ဒါပေမဲ့လို့အခုလို့ကျွန်တော်ကိုငွေနှွေးထွေးတွေ့ဆုံပြီးတော့တင်ပြခွင့်ပေးတယ်ကြားနာပေးတဲ့အတွက်ကိုကျွန်တော်အင်တန်ကျေးဇူးတင်တဲ့အကြောင်းတို့ပြောလိုက်ပြောလိုက်ပြီးတဲ့အခါကျတော့အဲ့ခုနကဒီနိုင်ငံသားရဲ့ကော်မတီရဲ့ဥက္ကဋ္ဌကပြောလို့ရှိရင်ကျွန်တော်တို့ကိုရာကတရားရာကန်တော့အပြစ်ထောက်ခံမှုပေးပါမယ်ဆိုတဲ့အကြောင်းသူအဲ့ဒါကိုပြောပါတ
ယ်ဥက္ကဋ္ဌကနေပြီးတော့အဲ့လိုဂရုပေးတာပဲဗောလေတကယ်တမ်းကျတော့ဒါနိုင်ငံသားရဲ့ကော်မတီကနေပြီးတော့ပြောနေတာဗောလေဖိလစ်ပိုင်အစိုးရရဲ့အနေထားကဘယ်လိုရှိလဲခင်ဗ
ျဖိလစ်ပိုင်အစိုးရရဲ့အနေထားကိုတော့ကျွန်တော်ဒါတို့အခုသူရဲ့အနေထားကိုတော့သေချာရတော့ကျွန်တော်ခန့်မှန်းမပြောတတ်ပါဘူးသို့တော်လည်းပဲဒီနိုင်ငံသားရဲ့ကော်မတီရဲ့ဆုံးဖြတ်ချက်ကဒါကျွန်တော်တို့အောက်လွတ်တော်ရဲ့ကွန်ကရစ်ရဲ့ဆုံးဖြတ်ချက်ဖြစ်သွားပြီသူတို့စီးနှိတ်ကိုဆက်ပြီးပို့မှာဖြစ်ပါတယ်စီးနှိတ်မှာလည်းပဲဒီကနေအခု House of Representative ကနေပို့လိုက်တဲ့ဟာတွေကိုကန့်ကွက်တာနဲမှာပါအဲ့တော့ဒီကနေတဆင့်တာအစိုးရကလည်းဒီဆုံးဖြတ်ချက်ပေါ်မှာမူတည်ပြီးတော့လှုပ်ဆောင်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုယုံကြည်ပါတယ်တကယ်တမ်းရှင်းလင်းဖို့ကကျွန်တော်မေးတယ်လေဒီရဲ့ဟိုတမရ ROE ရဲ့စိတ်မှန်းနဲ့ပတ်သက်ပြီးဘယ်လိုမြင်ပါကလေးတဲ့အဲ့တော့ကျွန်တော်ကတော့ပြောခဲ့တာကတမရရဲ့စိတ်နေစိတ်ထားနဲ့သူ့ရဲ့ပြညာချက်ကိုကျွန်တော်တို့နှစ်သက်ပါတယ်လို့ဒါပေမဲ့လို့ဒေါန်ဆန်းစုကြည်ကိုလွတ်ပေးပါဆိုတာမျိုးဒီလိုတာမန်ပြောနေုံတောင်းဆိုပေးနေုံနဲ့တော့ဒါအလုံးမဖြစ်နိုင်ဘူးတို့တကယ်စစ်မှန်တဲ့သုံးဖွဲ့နဲ့တွဲဆုံဆွေးနွေးပေါ်ပေါက်ဖို့လိုပါတယ်ဆိုတာကိုကျွန်တော်ပြောခဲ့အော် ASEAN နိုင်ငံတွေအနေနဲ့ဖိလစ်ပိုင်အပါဝင်ပေါ့ ASEAN နိုင်ငံတွေအနေနဲ့အပြောယုံလေးပဲပြောပြနေလို့တော့ကျွန်တော်တို့ကမဖြစ်နိုင်တော့ဘူးဆိုတာကိုကျွန်တော်အဲ့ဒါအဓိကထားပြီးပြောခဲ့ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးခွန်မြင့်လုံးခင်ဗျ